ရင်းနှီးမှုစနစ်နဲ့ပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့ဆိုဆိုချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်အရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးနီကီဟေလီကတနင်္လာနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးယန်ဟီလီရဲ့ဆက်နွယ်ကြမြန်မာနိုင်ငံခီးစဉ်အစမှာသားမကြီးဟေလီကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆိုဆိုပြောဆိုမှုတွေထွက်ပေါ်နေတာကိုစုံစမ်းစစ်ဆေးရေးအတွက် UNHRC ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မလအတွင်းအချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂကဆီလို့မဲ့အိန္ဒိယနိုင်ငံကအင်ဒရာဂျိုက်ဆင်၊တိလင်္ကာနိုင်ငံကရာဒီကာကူမာရာစွာမီ၊ဩစတြေးလျနိုင်ငံကခရစ်စတိုဖာဒိုမီနစ်စီဒိုတီတို့သုံးဦးနဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ကြောင်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်နေ့ကပြောကြားခဲ့ပါတယ်လူမျိုးရေးဘာသာရေးကွဲပြားမှုတစ်ခုတည်းကြောင့်ဘယ်သူမှခွဲခြားဆက်ဆံခြင်းမခံရတဲ့ကြောင်းမြန်မာအစိုးရအနေနဲ့ဒီအချက်အလက်ရှာဖွေရေးအဖွဲ့ပေါ်ပေးအပ်ထားတဲ့တာဝန်တွေထမ်းဆောင်ခွင့်ပြုဖို့အရေးကြီးကြောင်းမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတာတွေကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လိလုရှုထားလို့မရနိုင်ကြောင်းဒီကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့မြန်မာအစိုးရကိုအားလုံးအတူတကွတောင်းဆိုကြရမှာဖြစ်ကြောင်းတာမကြီးဟီလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စကိုမြန်မာအစိုးရဘက်ကတိကျစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းညှင်းဆိုထားပါတယ် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဇူလိုင်လ၁ရက်နေ့ကနေ၆ရက်နေ့ထိမြန်မာနိုင်ငံကို၆ရက်ကြာတွားရောက်လည်ပတ်ခဲ့ပြီးပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့တယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့မဟာမင်းကြီးဖိလစ်ပိုဂရန်ဒေကမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်မှာပြောကြားခဲ့ပါတယ်